န်ခနိုင်မှုအတွက်ဒီရန်ကုန်မြို့ရင်းကဒီအရေးကြီးအဆောက်အုံတွေကိုပြုပြင်ထိန်းသိမ်းလုပ်ငန်းတွေကိုပေါ့နော်ဒီရန်ကုန်မြို့တော်စီပင်သားယာယီကော်မတီနဲ့ဆရာတို့ဒီမြန်မာနိုင်ငံမြေငလျင်ကော်မတီတို့ပူးတွဲဆောင်ရွက်ဖို့စီစဉ်နေတယ်ဆိုပြီးတော့ကြားလို့ပါဆရာရဲ့ဘလို့လှုပ်ဆောင်မှုရှိနေမလဲလို့ပါဆရာ
ကနေကူစမ်းဆက်ချက်လို့ကျွန်တော်ပြောလို့ရမှာပေါ့နော်ဆိုတော့အဲ့ဒါမျိုးသူ့ကိုဆိုပြီးတော့အဲရန်ကုန်တိုင်းကနေပြီးတော့ညင်ချားချက်အဲဒီ YCDC ကိုရောက်ထားတယ်လို့ကြားပါတယ်ဆိုတော့အဲဒီ YCDC ကလည်းအဲ့ဒါငင်းငင်းကော်မတီနဲ့တွေ့ပြီးတော့စမ်းချက်တွေလုပ်ဖို့ဆိုပြီးတော့ပြင်ပန်းချက်တင်ထားတယ်တဲ့လို့တော့သိရပါတယ်ဟုတ
်အဆောက်အုံဘလောက်လောက်ကိုစမ်းစစ်ချက်တွေလုပ်မလဲပြပြင်ထိန်းသိမ်းမှုတွေရောဘလို့ဆောင်ရွက်သွားဖို့ရှိမလဲဆရာ
ယူတယ်6မြို့နယ်ကိုအရင်စပြီးတော့ project area အနေနဲ့သတ်မှတ်ပြီးတော့လုပ်မယ်လို့တော့ပြောတာကြားမိကြတယ်ဒီဟာကပြင်ပန်းချက်ကိုတွတ်တော်တင်မယ်နဲ့တူတယ်နော်အဲ့ဒီအနေမှာအပြုဖြစ်တဲ့အချိန်မှာမှစပြီးတော့ account ထဲပေါ်မယ်လို့ထင်ပါတယ်
ဒီအဆောက်အုံတွေကပေါ့နော်ဒီအရေးအတွက်50ကျော်လောက်လည်းရှိတယ်ဒီလိုမျိုးတွေလည်းအတန်ကြားနေရတော့လေဆရာတို့သိထားသလောက
်ဟုတ်ကဲ့အဲ့ဒါက project နောက်တစ်ခုပဲ။အဲ့ဒီဟာကျွန်တော်အဆောက်အုံ50ကျော်တော့ကျွန်တော်တို့ UNDP တက်နဲ့ကျွန်တော်တို့ငွေကော်မတီနဲ့လုပ်ကြမယ် project ပေါ့နော်ဆိုတော့အဲ့ဒါကျတော့ပြီးခဲ့တဲ့နှစ်ကကိုယ်သက်တင်ပြီးတော့ဒီနှစ်မှာစပြီးတော့ account ထဲပေါ်မယ်ဟာပေါ့ရန်ကုန်မြို့မှာရှိတဲ့အဆောက်အုံတွေကိုကျွန်တော်တို့အဲ့ဒါသစ္စာလိုပဲဒါမျိုးကနေဦးစက်စက်ချက်တောက်ဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်တာပါအဲ့ဒါကျတော့ကျွန်တော်တို့မျိုးနဲ့ကိုမရွေးချယ်ပဲရန်ကုန်မြို့မှာရှိတဲ့အဆောက်အုံအကုန်လုံးမလုံးနိုင်သေးခင်မှာဒီရေးကြီးအဆောက်အုံ50လောက်ကိုအရင်ရေးပြီးတော့ကျွန်တော်တို့စမ်းစစ်ချက်လုပ်မယ်ဆိုပြီးတော့စီစဉ်နေတာပါ။ဒီကတော့ကျွန်တော်စပြီးတော့လုပ်ဖို့စီစဉ်နေပါပြီ။အဲဒီစမ်းစစ်ချက်လုပ်ဖို့အတွက်ကိုလည်းကျွန်တော်တို့ဟောပေါ့ training တွေပါတယ်ပြီးတဲ့ဟာတွေလည်းရှေ့ဟောပေါ့လေတပတ်ဆယ်ရက်လောက်ဆိုရင်စပြီးတော့လုပ်မယ်ဆိုပြီးတော့စီစဉ်နေကြပါတယ်ဟော
။ဒီအရေးကြီးအဆောက်အုံဆိုတာတွေမှာဘလို့များဆရာတို့ရွေးချယ်ထားတဲ့အနေအထားများလဲရှင်
။ဒီကတပတ်ကကျွန်တော်တို့ဒီ project quality meeting လုပ်ပါတယ်။အဲဒီမှာတော့ကျွန်တော်တို့ဒီသက်ဆိုင်ရာအဖွဲ့အစည်းဒီနောက် NGO တွေ project အကြောင်းကိုပြင်ပြပြီးတော့ဒီ SR 50ကိုဝိုင်းပြီးတော့ကျွန်တော်တို့ပြန်ပြန်တောင်းလိုက်တာပေါ့နော်အဓိကကတော့ကျွန်တော်တို့အရေးပေါ်အခြေအနေဂျုံလာတဲ့အခြေမှာမရှိမနေရှိရမယ့်အဆောက်အဦမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးကလည်းကျွန်တော်တို့အကုန်လုံးမလုံနိုင်သေးခင်မှာအထင်ကြီးဖြစ်တဲ့အဆောက်အဦမျိုးတွေကိုကျွန်တော်ယူထားပါလေဟိုဘောရန်ကုန်စေယုံကြီးလိုမျိုးနောက်ပြီးတော့မိသက်ဘဟုဌာနလိုမျိုးအဲ့လိုမျိုးပေါ့နော်ဆိုတော့အထင်ကြီးလည်းဖြစ်တယ်ဖြစ်မနေလည်းကျွန်တော်တို့ရှိရမယ့်အဆောက်အဦမျိုးမျိုးတွေကကျောက်တတားရဲစခန်းလားအဲ့လိုမျိုးလည်းတစ်ခုနှစ်ခုလောက်ပါတယ်ကျောင်းတွေလိုမျိုးပေါ့ဒါကမျိုးလူအများစုတူဝေးပြီးတော့နေတယ်အစားအုပ်အနေနဲ့ကလည်းကျွန်တော်တို့ဥပါပေါ့လေ sensitive တဲ့အထင်နဲ့အဲ့လိုမျိုးအစားအုပ်တွေဆိုလို့ချင်လဲကျွန်တော်တို့ဒီ CNN မှာထည့်ထားပါတယ်
ကျောက်တရာရေစကန်ဆိုရင်လည်းဟိုเนาะဒါအသက်ဆောက်ထားတဲ့ပုံစံမျိုးဟိုမကြသေးဘူးလို့လည်းကျမတို့တွေ့ရတယ်ဒါပေမဲ့ဒီအဆောက်အဦကဒီမြင်းကလင်တန်ခန့်နိုင်မခန့်နိုင်ဆိုတာကိုဟိုတိကျတဲ့အနေအထားမရှိတဲ့အတွက်ဒါပြန်လဲဆန်းစစ်ပြီးပြုပြင်ထိန်းသိမ်းဖို့စီးရင်ထဲမှာထည့်ရတဲ့အနေအထားမျိုးလားဘယ်လိုများပြောနိုင်မလဲဆရာ
ကျွန်တော်တို့ကရှိနေတဲ့အခြေအနေကိုဆာဗေးလုပ်တာပါ။ဆိုတော့ခဏတိုင်းနဲ့ခဏတိုင်းနဲ့ဆိုတဲ့အကြောင်းခဏတိုင်းနဲ့ဘာတွေလိုအပ်တယ်ဆိုတဲ့အကြောင်းကြမ်းမြင့်သိအောင်ပါ။လူတွေလိုပဲပေါ့နော်။အဲ့လိုမျိုးကျမကြီးဟိုအသေးစိတ်မစိတ်ခင်မှာကျွန်တော်တို့လူကိုပဲမျက်မြင်ကြည့်ပြီးတော့ကဲဖြတ်တဲ့အခြေအနေမျိုးပါ။ဆိုတော့အလုံးကိုတပြေးညီတည်းမှာအကဲဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီထဲမှာ priority တွေပါလိကျွန်တော်ပြန်ပြီးတော့ဆက်ထုတ်လို့ရအောင်ဆိုပြီးတော့ကျွန်တော်တို့ပေါ့လေလုပ်တဲ့ရည်ရွယ်ချက်ပါ။ခဏတိုင်းနဲ့ခဏတိုင်းဆိုတာကိုတန်ရဖြစ်လို့ကျွန်တော်တို့လုပ်တာမဟုတ်ပါဘူး။
ဆာဗေးလုပ်မယ်ပေါ့နော်ကာလာဟိုတတ်မှတ်ချက်ကောအပိုင်းခြားတွေပါနေများရှိမလားဆရာ
ဒီ project ကာလာကတော့တနည်းပြင်းနေမှပြရမယ့်ဟာဆိုတော့ဒီဟိုအဲမှာပဲတနည်းပြင်းမှာပဲဟိုပါလို့ကျွန်တော်တို့လုပ်ပါအန်ဒီ project ကိုကမန်ဒါလုပ်ပြတာကတော့ UN နဲ့ feedback ကလုပ်ပြတာဆိုတော့သူတို့ကအဲဒီ EU က Echo Fund နဲ့လုပ်တယ်လို့ကျွန်တော်တို့အကြံဉာဏ်ပေးရပါတယ်ပြင်းစင်းတဲ့ဟာမှာတော့ကျွန်တော်တို့တက်တန်ရာကျေးရဌာနလေးကိုကျွန်တော်ကပြင်ပြမှာပေါ့နော်ဒီလိုဆက်ဦးကတော့ data လေးတော့ပြင်နိုင်ရင်ကောင်းမယ်ဆိုတဲ့ဟာမျိုးပြင်စင်နေဆိုင်ရတော့သူရအဖွဲ့စီတောင်းလို့ရင်လည်းပြဿနာစောက်နဲ့ဆိုင်တဲ့ဟိုအနေနဲ့အဖွဲ့စီကနေပြီးတော့ဆက်ပြီးတော့လုံဆောင်နိုင်အောင်အောင်တင်ပြတဲ့အခါပါပဲ
။ဆရာကြီးအခုလိုချိန်ပေးပြီးဖြည့်ပေးရတော့ RFA ကကျေးဇူးတင်ပါတယ်ဆရာ
။ကျွန်တော်လည်းကျေးဇူးတင်ပါတယ်